လျှပနိုင်ငံမှာသမရွေးကောက်ပွဲကိုတောက်ချာနေချင်းပနိုင်မှုဖြစ်နိုင်ကြီးအလားအလာနေပါတဲ့အကြောင်းရွေးကောက်ပွဲချင်းပရေးဆိုင်လွှတ်တော်ကော်မတီကပေါ်ဒူးနေမှာပြောလိုက်ပါတယ်။တရားရေးလုံခြုံရေးနီးနားပိုင်းကိစ္စရေးနဲ့ပတ်သက်လို့တိုင်ပင်ဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ကော်မတီဥက္ကဋ္ဌရဲ့သုံးသပ်ချက်ကိုလွှတ်တော်ဥက္ကဋ္ဌထံပေးပို့ခဲ့တာပါ။ရွေးကောက်ပွဲချင်းပမဲ့ရဲ့အတွက်ကိုတော့ကော်မတီဥက္ကဋ္ဌကအတိအကျမပြောပါဘူး။ရွေးကောက်ပွဲကော်မရှင်ကတော့ဇန်နဝါရီလ24ရက်နေ့ထိရက်ရွှေ့မယ်အကြောင်းနောက်ပိုင်းမှာကြေညာခဲ့တာပါ။ရွေးကောက်ပွဲလုပ်ငန်းစဉ်မှာအငင်းပွားစရာတွေအများအပြားကြုံရပြီးနောက်ကြက်ကြံနေတဲ့သမရရွေးကောက်ပွဲရက်ရွှေ့ရလိမ့်မယ်လို့လည်းအစိုးရမှကလေးကခံမှန်းထားကြပါတယ်။လေပြားနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့မော်မာဂရာဖီဖြုတ်ချခံခဲ့ရတာ10နှစ်လောက်ရှိလာပေမဲ့တိုင်းပြည်ကိုယာယီအစိုးရနဲ့အုပ်ချုပ်နေတာပါ။နိုင်ငံရှေ့ပိုင်းနဲ့အနောက်ပိုင်းကလက်နက်ကန်အုပ်စုတွေကြားကုလသမဂ္ဂရဲ့ဂျားဝင်စစ်ဆင်မှုနဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲအပြစ်ခတ်ရစက်ထားပါတယ်။လေပြားခြေဆိုင်ကုလသမဂ္ဂရုံကတော့ထရီပိုလီမြို့ကလုံခြုံရေးအခြေအနေပေါ်စိုးရိမ်ကြောင်းအင်္ဂါနေ့မှာပြောဆိုထားပါလက်နက်ကန်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကြောင့်တင်းမာမှုတွေပေါ်ပေါက်နေပြီးပြစ်ခတ်ဖြစ်လာနိုင်တဲ့ထိတ်တဲ့ရင်ဆိုင်မှုအနေတွေလည်းကြီးထွားလာနေတယ်ဆိုပြီးသတိပေးပြောဆိုထားပါတယ်